Welcome to the Voice of America in Burmese.
mingla mne kin phit ja ba bi khmyar bio american tan ya 2022 khu ni july la 9 ye sani ni mne kin asi sin lwi ko american pi taw su washington dc myo daw ga ni dai yai thon lon pe ni ba de lightometer 24 40 51 ne lightometer 190 lo a pye BOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူရဲထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့စနေမနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ကင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါအလုတ်ကြံခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေအတွက်ကမ္ဘာခေါင်းဆောင်တွေကဝန်ထဲစကားတွေပါနေကြပါတယ်ယူကရိန်းအတွက်စီးရီးကူညီဖြစ်တဲ့အမေရိကန်ကဒေါ်လာတန်း400ထပ်ပြီးပေးလိုက်ပါတယ်။အင်ဒိုနီးရှားမှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးမှာယူကရိန်းအရေးကအဓိကဖြစ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုကမောင်ဆုံးမင်
း။ဟုတ်ကဲ့ပါခင်ဗျာ။အဲဒီနောက်သတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။အဲဒီအထက်ကကြားရမှာတကူကတော
့မြန်မာပြည်သူတွေရဲ့ကြားမှာဝင်းကျော်ဟောင်းရှင်စုအာဗီယာမြန်မာပြည်တွေတံပူရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်
လောက်ကျန်ပတ်ပြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပတ်သက်ပြီးဂျပန်ရောက်မြန်မာနိုင်ငံသားတွေရဲ့ပြောပြချက်အပြည့်အစုံထုတ်လွှင့်တဲ့အခါကြားမှာပါအဲဒီနောက်တစ်ဆက်တည်းမှာပဲရှင်ဇိုအာဘေနဲ့ပတ်သက်တဲ့သတင်းဆောင်ပါစကိုင်းတိုင်းအတွင်းမှာဒေသကာကွယ် PDF တွေနဲ့တိုက်ပွဲမှာစစ်ကောင်စီက၄ချောင်းသုံးတိုက်ခိုက်နေတဲ့အကြောင်းနဲ့ညောင်လေးပင် KI နဲ့မှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာပါအဲဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍတူတာစုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာပါခင်ဗျာ
။ဩဇာကြီးတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာတောက်ကြနေမဲဆွဲပွဲမှာတနက်နဲ့တိခတ်တာခံခဲ့ရတဲ့အတွက်တေဆုံးသွားတယ်လို့ဂျပန်အရာရှိတွေကပြောပါတယ်။ဩဇာကအရှိတ်ဘက်နာရာမြို့ဘူတာယုံအပြင်ဘက်မှာပြုတ်လုတဲ့မင်းဆွေကမှမင်းကွန်းပြောကြားနေချိန်မှာပဲတနက်တိခတ်တန်နှစ်ချက်ကြားရပြီးတွေးရည်နဲ့လဲသွားတဲ့မစ္စတာအာဘေကိုဘေးကလူတွေကဝိုင်းပြုစုပေးပြီးဆေးရုံကိုပို့ပေးခဲ့ပေမဲ့အသက်68နှစ်အရွယ်နှလုံးရောဂါရှိတဲ့မစ္စတာအာဘေတည်ဆုံသွားတာဖြစ်ပါတယ်။တနက်သမားလိုတန်တရားရှိသူဟာအသက်41နှစ်အရွယ်တက်ချူရယာမာဂမ်မီဖြစ်ပြီးဂျပန်ကာဝေးတပ် SDF မှာ၃နှစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ကြောင်းမစ္စတာအာဘေကိုမချေနှက်တဲ့အတွက်တတ်ချင်ကြောင်းသူကရဲကိုပြောခဲ့တယ်လို့ NHK သတင်းကပြောပါတယ်။ဗီဒီယိုထဲမှာတော့သူ့ကိုဖမ်းမိတဲ့နောက်သူပြစ်ခတ်ရမှာတုံးခဲ့ပုံရတဲ့တက်တာလိုလက်နက်ကိုတနက်ပြောင်းနှစ်ခုနဲ့အတူလမ်းပေါ်မှာတွေ့ရတာဖြစ်ပြီးဒီလက်နက်ဟာအိမ်လုံးလက်နက်ဖြစ်ပုံရတယ်လို့သတင်းတွေမှာဖော်ပြပါတယ်။တနင်္ဂနွေနေ့ကျင်းပမယ့်အထက်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆွယ်မင်းကွန်းပြောခဲ့တဲ့မစ္စတာအာဘေရဲ့တနေ့တန်လှုပ်ဆောင်တဲ့အစီအစဉ်ကိုတောက်ကြအစောပိုင်းကထုတ်ပြန်ထားခဲ့တာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ဖူမီယိုကီရှိရာကတော့ဒါဂျပန်နိုင်ငံရဲ့အဓိကဒီမိုကရေစီလုပ်ငန်းစဉ်တစ်ရပ်ဖြစ်တဲ့ရွေးကောက်ပွဲကာလအတွင်းကြုံတွေ့ရတာနဲ့ဖြစ်ပြီးတော့အခုလိုရိုင်းစိုင်းနဲ့ခိုးကြောင်ခိုးဝဲတိုက်ခိုက်မှုတွေပြည်တင်ရှုံချခဲ့တာပါ။အမေရိကန်သမ္မတအင်ဂျူကလည်းဂျပန်ဝန်ကြီးချုပ်ဟောင်းအကြံဖက်တိုက်ခိုက်တာခံရတဲ့သတင်းကြောင့်အံ့ဩတုန်လှုပ်ပြီးဝမ်းနည်းရကြောင်းပြောကြားခဲ့ပါတယ်
။ဂျပန်နိုင်ငံအနောက်ပိုင်းမှာတောက်ချာနေကရွေးကောက်ပွဲမဲဆွယ်စီယုံရေးမိန့်ခွန်းပြောနေစဉ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလောက်ကျန်တပ်ဖြတ်ခံရတဲ့အတွေ့ကမ္ဘာကောင်းဆောင်တွေကဝမ်းနည်းတုန်လှုပ်ကြောင်းပြောဆိုကြပါတယ်။ဂျပန်နိုင်ငံနဲ့သူ့ကိုတီးကြသူအားလုံးဟာကြေကွဲစရာပါပဲလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းသူတည်ဆုံးတဲ့အတွက်ကြောင့်ဂျပန်နိုင်ငံတည်ကျိမ်မှုကိုမထိခိုက်ဘူးလို့ယူဆကြောင်းလည်းပြောပါတယ်
။ Japan is a very very stable ally and
ဂျပန်နိုင်ငံဟာအင်တာမတည်ငြိမ်တဲ့မဟာမိတ်ပါ။အသေးစိတ်မသိရသေးပေမဲ့ဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ညီညွတ်မှုကိုကြီးကြီးမားမားရိုက်ခတ်မယ်လို့မယူဆပါဘူးဆိုပြီးတောက်ချာနေကသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောလိုက်ပါတယ်။ဝါရှင်တန်မှာရှိတဲ့ဂျပန်တန်ယုံကိုတောက်ချာနေကသမ္မတဘိုင်ဒန်တွားရောက်ပြီးဝမ်းနည်းခြင်းလက်မှတ်ရေးထိုးခဲ့တယ်လို့ဝမ်းနည်းခြင်းအထိမ့်မှတ်ဖြစ်အမေရိကန်မှာအလံတိုင်ဝက်ထူကြဖို့လည်းအမိန့်ထုတ်ပြန်လိုက်ပါတယ်။အမေရိကန်သမ္မတဘာရတ်အိုဘားမားကလည်းကွယ်လွန်သူဝန်ကြီးချုပ်ဟောင်းဟာအမေရိကန်နဲ့ဂျပန်အတွက်ထူးခြားတဲ့မဟာမိတ်ဖြစ်အောင်တစ္ဆာထားပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းရှင်ဇိုအာဘေဟာငြိမ်းချမ်းရေးလုံခြုံရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့တစ်ကမ္ဘာလုံးကျန်းမာရေးလှုံ့ဆော်ပညာပေးမှုတွေကိုမြှင့်တင်ခဲ့ပြီးရည်ရွယ်ချက်ရှိသူတူဦးဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ ဂျပန်ဝန်ကြီးချုပ်ကွယ်လင်တဲ့အတွက်ဝမ်နက်စကာပါတူရီထဲမှာအဲလစ်ဘက်ဘီမာဂျီအပြင်ကဘာတလွားကခေါင်းဆောင်တွေလည်းပါဝင်ကြပါတယ်ခင်ဗျာ
ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်နဲ့တခြားနေရာတွေမှာတိုက်ခတ်နေတဲ့ရုရှားတပ်တွေကိုပြစ်မှတ်ထားဟန်တာဖျက်ဆီးနိုင်မှုအတွက်ရည်ရွယ်ပြီးတော့အမေရိကန်ကယူကရိန်းကိုနောက်ထပ်စီးရီးကူညီတွေပေးမယ်လို့ကြေညာလိုက်ပါတယ်အလွယ်တကူရှေ့ပြောင်းဖြစ်ခတ်နိုင်တဲ့အဆင့်မြင့် HIMARS လက်နက်ကြီးနောက်ထပ်၄ခုနဲ့အရင်ကယူကရိန်းကိုတခါမှမပို့ပေးဘူးသေးတဲ့155မမလက်နက်ကြီးကြီး1000အပဝင်ယူကရိန်းအတွက်ဒေါ်လာတန်း400ရန်အကူအညီတွေထပ်ပေးမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ဒါယူကရိန်းအတွက်ရန်သူပြစ်မှတ်ကိုအတိအကျပြစ်ခတ်နိုင်စွမ်းရှိတဲ့လက်နက်တွေကိုပေးအပ်တာဖြစ်တာကြောင့်ထိရောက်မှုရှိနိုင်တယ်လို့ဒွန်ဘတ်စ်ဒေသတိုက်ပွဲအတွက်ယူကရိန်းကိုအကူအညီပေးမှုမှာတိုးတက်မှုရှိလာနိုင်တယ်လို့ပြောပါတယ်။အဓိကယူကရိန်းတပ်သားတွေဆက်လက်တိုက်ပွဲဝင်နေမှုဖြစ်ပြီးယူကရိန်းနေဟာဆက်ပြီးတိုက်ခိုက်နိုင်စွမ်းရှိတယ်ဆိုတော့ရုရှားတွေတိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ပြောပါတယ်။ယူကရိန်းနေဟာအရင်ကအမေရိကန်တွေပို့ပေးတဲ့ HIMARS လက်နက်ကြီး၈လက်ကိုတွဲသုံးပြီးဒွန်ဘတ်စ်မှာရုရှားထိုးစစ်ဆင်မှုကိုနှိမ့်ကွင်းအောင်လုပ်နိုင်ခဲ့တယ်လို့ပင်လယ်ခွေ့ဒေသမှာလည်းရုရှားတပ်တွေကိုထိန်းချနိုင်တဲ့အတွက်အမေရိကန်ရရှိတွေကချီးကျူးပါတယ်။ဒီဆင့်မြင့်လက်နက်တွေသုံးဖို့အတွက်ယူကရိန်းတပ်သားတရားကြော်ကိုတင်နန်းပေးထားတာလည်းဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဒီသတင်းပတ်ထဲကျင်းပတဲ့စစ်မှုအင်အားကြီးနိုင်ငံ20 G20 အစည်းအဝေးမှာဆွေးနွေးပွဲအတွင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတခြားနိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံပြီးယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့ပတ်သက်လို့အဓိကထားဆွေးနွေးနေပါတယ်။ G20 အစည်းအဝေးမတိုင်ခင်မှာပဲပြင်သစ်နိုင်ငံခြားရေးဝန်ကြီးကက်သရင်းကိုလင်နာဂျာမန်နိုင်ငံခြားရေးဝန်ကြီးအန်နလန်နာဘဲဘော့ဗီတိန်ဒုတိယအမြဲတမ်းအတွင်းဝင်တင်ဘာရိုတို့နဲ့ဝန်ကြီးဘလင်ကင်တွေ့ဆုံဆွေးနွေးခဲ့ပြီးယူကရိန်းနိုင်ငံကိုလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေထပ်မံပေးရရေးပူးတွဲကြိုးပမ်းဖို့ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်ကတောက်ကြံလေးကပြောပါတယ်ဒါအပြင်ယူကရိန်းနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကိုရုရှားကတမင်ရည်ရွယ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ကြောင့်တကမ္ဘာလုံးမှာစစ်နယ်ဧကာဖူလုံမှုအတွက်စိုးရိမ်နေရတာကိုဖြစ်ရှိရေးနီးလန်းတွေကိုလည်းပြန်လည်သုံးသပ်ခဲ့တယ်လို့ပြောပါတယ်ဆွေးနွေးပွဲမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေလက်ပရော့ဟာနှစ်ကြိမ်တိတိခန်းမာတွေကနေထွက်ခွာသွားပါတယ်ဆွေးနွေးပွဲအစီအစဉ်မှာပါဝင်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုအားကောင်းရေးကဏ္ဍမှာဂျာမန်နိုင်ငံခြားရေးဝန်ကြီးဘဲဘော့စကားပြောတဲ့အချိန်နဲ့စားနယ်ရိတ်ကာနဲ့စွန့်အင်လုံလောက်မှုဆိုင်ရာကဏ္ဍမှာယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကလူဘာအွန်လိုင်းကနေပြောဆိုကန်ဤအချိန်တို့မှာထွက်ခွာသွားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးစကားပြောတဲ့အခါမှာလည်းခန်းမထဲမှာရုရှားနိုင်ငံခြားရေးဝန်ကြီးမရှိပါဘူးခင်ဗျာ
အမေရိကန်ပြည်မှာမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8.13 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ရွန်ဂျာဒုက္ခသည်ရဲ့ဆန္ဒအရဘေးကင်းလုံခြုံပြီးဂုံတိုက်ခါရှိရှိနဲ့ရေရှည်တည်တဲ့နည်းရပြောင်းနိုင်အစီအစဉ်တွေစတင်ဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံနဲ့အထူးသဖြင့်ရွန်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်မှာပြင်းထန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဇူလိုင်9ရက်နေ့မှာမဲမခွဲပဲတင်းကြီးတင်းညွတ်ထဲဆုံးဖြတ်အတည်ပြုခဲ့တာပါ။ဒီလူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာနဲ့လွတ်လပ်တရားမျှတပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်လို့လည်းထပ်ပြောပါရယ်။ကုလသမဂ္ဂနဲ့ပြည်ဝပူးပေါင်းဆောင်ရွက်ဖို့ကန့်တတ်မှုကင်းရင်းနဲ့စုံစမ်းစစ်ဆေးခွင့်ပြုဖို့ပါတိုက်တွန်းပါရယ်။ဒီဖြစ်အတွက်ပေါ်မှာတာဝန်ခံမှုရှိဖို့အပါဝင်လွတ်လပ်တဲ့နိုင်ငံတကာချက်လက်ရှာဖွေရေးကော်မရှင်ကနေတင်သွင်းတဲ့အကြံပြုချက်တွေကိုကောင်းထဲဖော်ရတဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကစောင့်ကြည့်လေ့လာခွင့်ပေးဖို့လည်းမြန်မာနိုင်ငံကိုတောင်းဆိုခဲ့ပါရယ်။
အမေရိကန်မှာဒရေတာပြတ်ချခွင့်ဆိုင်ရာစီရင်ထုံးရိုဘီဝိတ်ကိုတရားရုံးကနေပယ်ဖျက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မျိုးပွားမှုဆိုင်ရာကျန်းမာရေးစောင့်ရှောက်မှုကိုရယူလိုတဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့သမ္မတဂျိုးဘိုင်ဒန်တောက်ချာနေကအမိန့်ထုတ်ပြန်လက်မှတ်ရေးထိုးနေချိန်မှာပဲတရားရုံးဟာအစွန်းရောက်ပြီးအထိန်းချုပ်ကင်းမဲ့နေတယ်လို့သမ္မတကမှတ်ချက်ပေးလိုက်ပါတယ်တရားရုံးချုပ်ဆုံးဖြတ်ချက်ဟာအခြေခံဥပဒေဆိုင်ရာဆုံးဖြတ်ချက်မဟုတ်ဘဲနိုင်ငံရေးအာဏာကိုကျင့်သုံးခြင်းသာဖြစ်တယ်လို့ပြောပါတယ်။ဆုံးဖြတ်ချက်ဟာတမိုင်းကြောင်းကိုရောအခြေခံဥပဒေကိုရောအခြေပြုတာမဟုတ်ဘဲမှားယွင်းနေတယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗျာ
။ကုန်စည်နှုန်းတွေတက်နေစေဖြစ်ပြီးတော့စီးပွားရေးကဆိုက်နိုင်တယ်လို့ပညာရှင်တွေကသတိပေးနေပေမဲ့ အလုတ်ကန်ရရှိမှုအခြေအနေတွေဟာအားကောင်းနေစေဖြစ်ကြောင်းအစိုးရခန်းစားတက်မှဖော်ပြထားပါတယ်။အမေရိကန်နိုင်ငံမှာအလုတ်လက်မဲ့နှုန်းဟာ 3.6 ရာခိုင်နှုန်းနဲ့၄လလောက်ရှိနေပြီဖြစ်ပြီးအလုတ်ကန်ကလည်း 3.9 သိန်းကျော်တိုးလာတယ်လို့အမေရိကန်လုံခြုံရေးစစ်တမ်းဌာနကတောက်ကြနေမှာအစိုးရခန်းစားထုတ်ပြန်ခဲ့ပါတယ်။ဒါကကိုဗစ် -19 ကာယရောဂါမဆက်ရောက်ခင် 2020 February လကအလုတ်ကန်အခြေအနေနဲ့နှိုင်းယှဉ်ဖော်ပြထားတာဖြစ်ပါတယ်။တိတိတတာတိုးတက်လာတာကဂျွန်လာထဲမှာပါဒါဟာကျွမ်းကျင်ပညာရှင်နဲ့စီးပွားရေးဝန်ဆောင်မှုအပြင်အပန်းဖြေလုပ်ငန်းနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာဖြစ်ကြောင်းလည်းအစိုးရခန်းစားကဖော်ပြပါတယ်ဒီကနေ့အချိန်လေးက American Public ကလုပ်ငန်းကဏ္ဍမှာကိုဗစ်ကာယရောဂါကာလတုန်းကဆုံးပါခဲ့တဲ့အလုပ်အားလုံးပြန်ပြီးနလန်းထူလာတာတွေ့ရတယ်လို့အလုပ်ကိုင်းဒီဘာထပ်ပြီးတိုးလာတဲ့အတွက်ဒါဟာ American နိုင်ငံတမိုင်းမှာအမြန်ဆုံးနဲ့အခိုင်အမာဆုံးအလုပ်ကိုင်းအချိန်လေးပြန်ပြီးနလန်းထူလာတာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်။ယူကရိန်းနိုင်ငံမှာစစ်တပ်အသင်းသူတွေကျန်းမာရေးကုသမှုတွေမလုံမလောက်ဖြစ်နေတာကြောင့်စိတ်ပိုင်းရုပ်ပိုင်းအရေးပေါ်အကူအညီတွေပေးနိုင်အောင်လုပ်ငန်းတွေတိုးချဲ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။စစ်တပ်အသင်းသူတွေအတွက်ကျန်းမာရေးဝန်ဆောင်မှုပေးဖို့ယူကရိန်းမှာနေရာ9ခုထားရှိတဲ့ WHO ဟာအခုနောက်ထပ်8ခုမြောက်အဖြစ်မဟာဗျူဟာကျတဲ့နိုင်ငံအနောက်တောင်ဘက်ကပင်လယ်နဲ့စိတ်ကမ်းမြို့အော်ဒီဆာမြို့မှာစတင်ဖွင့်လှစ်နေကြောင်းယူကရိန်းအရေးပေါ်စီမံခန့်ခွဲမှုဆိုင်ရာ WHO အရာရှိဒေါရစ်နစ်ဇန်ကပြောပါတယ်ရုရှားကျူးကျော်စစ်ကြောင်းစိတ်ပိုင်းရုပ်ပိုင်းထိခိုက်နေကြသူတွေဒါမှမဟုတ်အခြေအနေဆိုးဝါးနေကြသူတွေကိုကူညီဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းအော်ဒီဆာမြို့ကနေဗီဒီယိုနဲ့တောက်ချာနေကပြောဆိုလိုက်ပါတယ်နာရာရှေဖျားနာနေကြသူတွေတန်းနဲ့ချီရှိပြီးအသက်အန္တရာယ်စိုးရိမ်ရတဲ့အထီးကြုံနေရပေမဲ့ဆေးကုသမှုမရကြဘူးလို့လည်းသူကပြောပါတယ်တပ်တွေဝိုင်းထားတဲ့နေရာမှာအရေးပေါ်အကူအညီလိုအပ်သူတွေထံအရောက်သွားနိုင်မှုအခက်အခဲတွေရှိတာကိုလည်းထောက်ပြပြောဆိုသွားပါတယ်ခင်ဗျာဒီနေ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကပြောပြပေးတာပါVOA American တန်ကဇူလိုင်လ9ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ဂျပန်နိုင်ငံရဲ့ဩဇာရှိတဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်โซအာဘေဟာတောက်ကြနေကဂျပန်နိုင်ငံတောင်ပိုင်းနာရာမြို့မှာမဲဆွယ်စည်းရုံးစကားပြောကြားစဉ်တနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းအာဘေရဲ့လူကြိုက်များရေပန်းစားမှုအပြင်ဂျပန်နိုင်ငံဟာတနတ်နဲ့အကြမ်းဖက်တာနဲ့အခုလိုလှုပ်ရှားမှုပြိုဟာတိတ်ကိုရှားပါးတာကြောင့်ဒီပြစ်ခတ်မှုဟာဂျပန်နိုင်ငံတလွှားတုံ့လှုပ်စေပါတယ်။ VOA သတင်းတောက်ဘေးလ်ဂယ်လိုတောင်ကိုရီးယားကပေးပို့တဲ့သတင်းကိုဒေါခင်မျိုးသက်ပြောပြမှာပါ။အ
ိုဆာကာမြို့ရဲ့အရှိတဲ့နာရာမြို့ကဗုဒ္ဓယုံအပြင်ဘက်မှာမဲဆွယ်မင်ကွန်းပြောနေတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆုံအာဘေနာကိုတနတ်သမားကသူ့နောက်ကျောဘက်ကကတ်လိုက်တယ်။ကျေလုံးနဲ့တနက်ပိုင်းနဲ့ချက်ကြားခဲ့ရတယ်။မစ္စတာအာဘေဟာတွေးရည်နဲ့လဲကျသွားခဲ့တာပါ။လူမှုမီဒီယာမှာတင်ထားတဲ့ဗီဒီယိုတွေမှာတော့မလှုပ်မရှက်လဲကျနေတဲ့မစ္စတာအာဘေကိုဘေးကလူတွေကပြန်ပြန်လဲဝိုင်းပြီးအကူအညီပေးနေတာတွေ့ရပါတယ်။တနက်သမားလိုတန်လျာရှိသူကိုအာနာဘယ်နီဖမ်းဆီးရမိခဲ့ပြီးသူဟာဂျပန်နိုင်ငံကာကွယ်တပ်ဖွဲ့ SDF မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ကြောင်း NHK သတင်းကကြေညာခဲ့ပါတယ်။ရှေ့ရံကိုရောက်လာတဲ့အသက်68နှစ်အရွယ်မစ္စတာအာဘေးကိုကုသဖို့အတွက်စ조사ခဲ့ပေမဲ့လေဘင်းနဲ့နှလုံးကိုတနက်ထိမှန်တဲ့ဒဏ်ရာနဲ့ကွယ်လွန်ခဲ့တယ်လို့ဆရာဝန်တွေကပြောပါတယ်။မစ္စတာအာဘေးဟာဂျပန်အထက်လွှတ်တော်ရွေးကောက်ပွဲအတွက်လုပ်တဲ့မဲဆွယ်ပွဲငယ်တစ်ခုမှာမင်ကွန်းပြောနေခဲ့တာဖြစ်ပါတယ်။သူ့ရဲ့တနေ့တာလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတောက်ကြံနေအစောပိုင်းကပဲအများသိအောင်ထုတ်ပြန်ခဲ့တယ်လို့ NHK ကပြောပါတယ်။လက်ရှိဝန်ကြီးချုပ်ကုမီယိုကီရှိတာကတော့ဝန်ကြီးချုပ်ဟောင်းလောက်ကြမှုကိုတောက်ကြနေတဲ့သတင်းစာရှင်းပွဲမှာအပြင်းအထန်ရှုံချလိုက်ပါတယ
်။မီးရှိရှိကြီးတို့ကွန်ကန်တာမစင်ကျိုဟောကဥကနာရတီရူနက
ဒီမိုကရေစီအခြေခံအုတ်မြစ်ဖြစ်တဲ့ရေကောက်ပွဲမဲဆွယ်ကာလမှာကျူးလွန်တဲ့ရက်ဆက်ချမ်းညုတ်တဲ့လုပ်ရဟာလုံးဝဆွန့်လွတ်နိုင်စရာမရှိပါဘူး
။အာနာယလီဘရယ်ဒီမိုကရက်တစ်ပါတီကမစ္စတာအာဘေဟာဂျပန်နိုင်ငံမှာဝန်ကြီးချုပ်ဖြစ်တဲ့နှစ်ရှည်လများတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2020ဩဂုတ်လထဲမှာဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ခဲ့ပေမဲ့နိုင်ငံရေးလောကမှာတက်တက်ကြွကြွဆက်ပြီးတာဝန်ထမ်းဆောင်နေသူပါ။တနည်းအားဖြင့်နေ့မှာကျင်းပမယ်အထက်လွှတ်တော်ရွေးကောက်ပွဲရလဟာ ဂျပန်နိုင်ငံရဲ့စီးပွားရေးထဲမှာပဲအနာဂတ်ကာကွယ်ရေးဆိုင်ရာရည်တည်ချက်အတွက်ပါတိတ်ကိုအရေးပါပြီးအဓိကရက်ခတ်မှုရှိနိုင်တယ်လို့မစ္စတာအာဘေကမျှော်လင့်ခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအပြီးအမေရိကန်နဲ့မဟာမိတ်တပ်တွေမူကြမ်းရေးဆွဲခဲ့တဲ့ဂျပန်နိုင်ငံရဲ့ငြိမ်းချမ်းရေးဥတည်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းပြစ်ဖို့အတွက်တောင်းဆိုသူတွေထဲမှာမစ္စတာအာဘေဟာထင်ရှားတဲ့အတက်ကြွဆုံးသူတစ်ဦးလည်းဖြစ်ပါတယ်။ကိုရီဝေါ်လီစာဂျပန်နိုင်ငံကာနာဂါဝတက္ကသိုလ်ကပါမောက္ခတူဖြစ်ပါတယ်
။ Abe is different from a lot of other former prime ministers in that he was a little bit younger.
Abe ရဲ့ချက်ဝင်ချုပ်တင်တဲ့တိတ်ကွာတဲ့ချက်ကတော့အသက်သိနေနေတာပါ။သူတစ်ခင်သူပထမဆုံးဝင်ချုပ်ဖြစ်လာတဲ့အချိန်မှာပါ။ဒါပြင်သူနှုတ်ထွက်ပေးခြင်းကလည်းနိုင်ငံရေးမှာအတော်ကြီးရဲ့ကဏ္ဍမှာဆက်လုပ်ဖို့ရည်ရွယ်ခဲ့တာပါ။ဝင်ချုပ်ရာယူကနေငြင်းစားယူထားပေမဲ့လည်းတိတိကျကျဆက်လုပ်နေတဲ့ဂျပန်နိုင်ငံရေးမှာဩဇာကြီးတဲ့သူတစ်ယောက်ပါ။
ဂျပန်ဟာကမ္ဘာမှာတနက်ကင်ဆာမှုဆိုင်ရာတိုက်ကိုတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းထားတယ်လို့တနက်နဲ့အချမ်းဖက်မှုကလည်းမရှိသလောက်ရှားတဲ့အတွက်အခုလိုပြစ်ခတ်မှုသတင်းကဂျပန်တလွာလှုပ်ခတ်သွားစေတာဖြစ်ပါတယ်။ဒီဖြစ်ရပ်ကနိုင်ငံတွင်းနိုင်ငံရေးမဲဆွယ်မှုတွေအတွက်ပါအကြီးအကျယ်အပြောင်းလဲဖြစ်လာစေနိုင်တယ်လို့လည်းပါမောက္ခဝေါ်လစ်ကပြောပါတယ
်။ Most Japanese have gotten quite used to being familiar and intimate with their politician.
ဂျပန်များစွာနိုင်ငံရေးသမားတွေနဲ့ရင်းနှီးတွေကျွမ်းလဲဝင်ကြပါတယ်။ဒါဂျပန်ရဲ့နိုင်ငံရေးယဉ်ကျေးမှုဒီမိုကရေစီယဉ်ကျေးမှုစိတ်ပိုင်းဖြစ်ပြီးနိုင်ငံရေးသမားတွေနဲ့အနီးကပ်ဆက်ဆံနေပါတယ်သူတို့ပြောတာနားထောင်ပြီးကိုပြောချင်တာလည်းပြောနိုင်ပါတယ်ဒါကြောင့်အခုဖြစ်ရက်ကိုဘယ်သူမှလက်ခံကြမှာမဟုတ်ပါဘူ
းဂျပန်ဝန်ကြီးချုပ်ဟောင်းလောက်တန်တက်တက်ခံရမှုအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကုလသမဂ္ဂအကြီးမှုချုပ်တို့အပါအဝင်ကမ္ဘာခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့ကြတယ်လို့ဝန်ထမ်းစကားတွေလည်းပါခဲ့ကြပါတယ
်အခုတခါထပ်ထုတ်လို့မှာကလည်းရှင်ဆိုအာဘေးရဲ့သတင်းဖြစ်ပါတယ်မဲဆွယ်စီယုံရေးဟောပြောနေတဲ့လောက်ကျန်တက်ပြတ်ခံရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာဂျပန်နိုင်ငံမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တူဦးဖြစ်တယ်လို့မြန်မာအပါအဝင်ဒေသတွေမှာလည်းလေးစားခံရသူတူဦးလည်းဖြစ်တယ်လို့ဂျပန်ရောက်မြန်မာတွေကပြောပါတယ်သူဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့စဉ်မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအားပေးခဲ့သူဖြစ်တယ်လို့လည်းပြောကြပါတယ်ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်ဂျပန်နိုင်ငံရေးသမိုင်းမှာဝန်ကြီးချုပ်ရာထူးသက်တမ်းအရှိကြဆုံးတာဝန်ယူခဲ့တဲ့မစ္စတာရှင်โซအာဘေဟာနိုင်ငံရဲ့အနောက်တောင်ဘက်နာရာမြို့ကယထာပူရာတစ်ခုအနားဇူလိုင်၈ရက်နေ့လယ်ပိုင်းမဲဆွယ်ဟောပြောနေတုန်းတနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်ဆေးရုံရောက်ပြီးနောက်ကွယ်လွန်သွားခဲ့တာပါကွယ်လွန်ချိန်မှာအသက်68နှစ်ရှိပါပြီသူကွယ်လွန်သွားတာဟာဂျပန်ပြည်သူတွေအတွက်သာမကမြန်မာနိုင်ငံရေးအတွက်ပါဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းစွေကပြောပါတယ်
အရှင်သာဘေးဇေကခါလေးကိစ္စနဲ့ပတ်သက်ပြီးဒီလိုဒီမနေ့ရောက်ဒီမနေ့ပြားပြီးကြားရမှာတော့ဒါတော်တော်လေးကိုဝမ်းနည်းချီကျွေးစရာကောင်းတယ်ဖြစ်ရလို့ပဲအားလုံးကပြောကြတယ်ဘာဖြစ်လို့လဲဆိုတော့ရှင်သာဘေးဝန်ကြီးချုပ်ဖြစ်တဲ့ချိန်မှာဒီမနေ့ကမလဲဒီမိုကရေစီကုကြောင်းကာလာဘုံတင်းစစ်တဲ့အဲဒါကနေ2005ယူကောက်ဘွားနေတော့ဆန်းစုကြည်အဲ့ဒီအနာရလာတဲ့ဒီတက်တန်းမှာရှင်သာဘေးကလည်းဝန်ကြီးချုပ်ဖြစ်နေတဲ့ကျေးဇူးတင်ကြတဲ့ကြောင့်မို့လို့ဗမာနိုင်ငံရဲ့ဒီနိုင်ငံရေးဒီမိုကရေစီကြောင်းလေးမှာအဲဂျပန်နိုင်ငံရဲ့ခြမ်းငါနာကတော်လေးကိုကူညီပေးခဲ့တယ်လို့ကျွန်တော်သိရတယ်။အဲတော့တစ်ခါဒီရှင်ဇာဘေးရဲ့မိန်းမကလည်းဗမာနိုင်ငံကိုကူညီပေးခဲ့တယ်မို့အဲတော်တော်လေးကိုစိတ်ပါဝင်စားစွာနဲ့အဲကူညီပေးခဲ့တာကိုသိရတယ
်။ရှင်ဇာဘေးဂျပန်ဝန်ကြီးချုပ်ဖြစ်နေစဉ်ကာလမှာမြန်မာနိုင်ငံကိုအရှိတောင်အာရှဒေသတွေကနောက်ဆုံးလက်ကျန်အလားအလာအကောင်းဆုံးနိုင်ငံအဖြစ်ရှုမြင်ပြီးပုံပြိုးရေးအစီအစဉ်တွေကိုမူဝါဒချမှတ်ကူညီခဲ့တယ်လို့ဂျပန်နိုင်ငံမှာနေပေါင်းများစွာနေလာပြီးသတင်းစာဆရာတူဦးလည်းဖြစ်တဲ့ဦးကျော်ကျော်စိုးကရှင်းပြပါတယ်
။အာဆီယံနိုင်ငံတွေရဲ့နိုင်ငံမှာဒီမိုကရေစီထွန်းကားလာလို့ရှိရင်ဒီသားတွေမြန်မာရေးတည်ငြိမ်ရေးပုံပြိုးတူတည်းရေးဂျပန်နိုင်ငံနဲ့ဆက်ဆံရေးအတွက်အများကြီးအကျိုးဖြစ်ထွန်းလိမ့်မယ်လို့ယူဆရကြ။အဲဂျပန်ကမြန်မာနိုင်ငံကိုပတ်ပေါင်းစွာနေပြီးတော့ကိုကြီးပြေတယ်ဒီမိုကရေစီပြည်ရင်ကြောင့်လည်းအောင်မြင်ဖို့အတွက်အဲ့ချိန်မှာမစ္စတာကာဘီကဝင်ကြောက်ခဲ့တယ်ဆက်လို့ဖြစ်လာတဲ့အကြောင်းဂျပန်အစိုးရရဲ့မူဝါဒအရရောဂျပန်နိုင်ငံရဲ့ state policy အရပါမြန်မာနိုင်ငံကိုအကူအညီပေးခဲ့တဲ့ပုံကတော့ဖြစ်တယ်ဆက်တကြမလို့မြန်မာပြည်သူတွေရဲ့အချမ်းမှာဝင်ကြောက်ဟောင်းရှင်းစုအာဘီယာမြန်မာပြည်ပြည်တန်ဖိုးရှိတဲ့ပုံကတော့ဖြစ်ပါယူကြတယ်
ရှင်ဇိုအာဘေလက်ထက်မှာမြန်မာပြည်ဒီမိုကရေစီရေးကိုသာမကတိုင်းရင်းသားရေးအတွက်လည်းလှုံ့ဆော်ခဲ့တာရှိတယ်လို့ဂျပန်ရောက်တိုင်းရင်းသားများအဖွဲ့ AUN ရဲ့အကြီးအကဲဖြစ်သူမိုင်ဂျိုဦးကပြောပါတယ
်။ရှင်ဇိုအာဘေလက်ထက်မှာကျွန်တော်တို့မှတ်မှတ်ရရကပါတော့ဂျပန်ရောက်က ဒီကျွန်တော်တို့မြန်မာနိုင်ငံသားအပါအဝင်နိုင်ငံသားအားလုံးပေါ့နော်ဒီကိုဗစ်ကာလအင်မတန်ခက်ခဲတဲ့အချိန်မှာသူတို့ကိုရမ်းဆဲတောင်းကူညီပေးခဲ့တဲ့အားကိုတော့ပေးတဲ့တကယ်ကျေးဇူးတင်ပါတယ်နောက်တစ်ခုကျွန်တော်နိုင်ငံအပြောင်းလဲအဲတမရဦးဒိတ်စိန်နဲ့ကျွန်တော်တို့အောင်ဆန်းစုကြည်ကျွန်တော်ရက်ကအဆိုရလက်ထက်မှာဒီ ODA ကျွေးမီရှော်ပြလိုက်တာရောနောက်ပြီးတော့ဒီချာဟုတ်ဒီအကောင့်ပါနေများစွာကျွန်တော်ရခဲ့တယ်အခုရှိမြန်မာနိုင်ငံထူးတန်တမာစကားဝါခံပြီးတော့မှတိုင်းနာဒီနဲ့ဒီအမှုသားကျန်တဲ့တင်ရည်တော့ညဉ့်ရင်စတဲ့ဒီတန်တမာကသာသူခံခဲ့တယ်ဒါကြောင့်သူကွင်လွန်သွားတဲ့အပေါ်မှာဂျပန်ပြည်သူနီးသူဟောင်းနေကြတာဖြစ်ခဲ့ရတာပေါ့လေ
ကွင်လွန်သူဝန်ကြီးချုပ်ဟောင်းဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံမှာအသက်အငယ်ဆုံးဝန်ကြီးချုပ်အဖြစ်2006ခုနှစ်မှာစတင်တာဝန်ယူခဲ့တာပါဒါပေမဲ့လည်းအစာအိမ်ယောဂါကြောင့်တစ်နှစ်လောက်အနားယူခဲ့ပြီး9နှစ်ကြာတကြော့ပြန်အာဏာရလာချိန်မှာတော့ပြည်ရင်တောင်းလေးရေးအစီအစဉ်တွေနဲ့10နှစ်သက်တမ်းတာဝန်ယူခဲ့ပါတယ်ဂျပန်ဟာကမ္ဘာမှာအရေးပါတဲ့အခန်းကဏ္ဍကရှိရမယ်ဆိုပြီးကာကွယ်ရေးအသုံးစရိတ်တွေကိုလည်းတိုးမြှင့်ခဲ့ပါတယ်တရုတ်နိုင်ငံနဲ့ခတ်တင်တင်ဆက်ဆံရေးကိုအားပေးခဲ့သူဖြစ်ပြီးအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ဆက်ဆံရေးမှာလည်းပါပါနဲ့နဲ့ကင်တွယ်ခဲ့ပါလေ2020ပြည့်နှစ်မှာယာဒူးကဆင်းပြေးခဲ့ပေမဲ့အဓိကနိုင်ငံရေးခေါင်းဆောင်တူအဖြစ်ဆက်လက်ရပ်တည်နေခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
ဂျပန်သတင်းကနေသခိုင်းတိုင်းတဲ့ကသတင်းကိုပြောပြခြင်းပါတယ်သခိုင်းတိုင်းရေဦးမြို့မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရသာဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်ပလဲမြို့နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံပီကာဒေတာကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေပါတယ်ရန်ကုန်ကပြေးပို့တဲ့သတင်းကိုကျွန်တော်ကပဲပြောပြပေးမှာပါစကိုင်းတိုင်းဒေတာကြီးရေဦးမြို့နယ်စီသားမြေကျေးရွာကိုဇူလိုင်လ9ရက်မနေ့ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်သွားတယ်လို့ဒေတာကန်တွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲဝင်ရောက်ပစ်ခတ်တာဖြစ်ပြီးဒေတာကန်တွေလည်းတင်းရှောင်ထွက်ပြေးခဲ့ရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ရေဦးဒေတာကန်တူကအခုလိုပြောပါတယ
်လာလာတော့ဟုတ်တယ်ဖိုက်တာ20နဲ့ဟိုဒီလိုဟက်ကီ30နဲ့လာပြီးတော့ပစ်တာတော့ဟုတ်တယ်ကွာကျွန်တော်ရေဦးရဲ့အနောက်ဘက်ကတိုက်ပွဲရှိလို့မဟုတ်ဘူးဗျအသက်လုံးဝင်ပစ်ခံရတာအရင်နေနဲ့လာပြီးတော့အလုတ်ဝင်ပစ်သွားတာဒါတော့ဖိုက်တာ20နဲ့အဒီဟာစကီ3ကြီးနဲ့ဆိုပြီးတော့လာတာဟုတ်တယ်ဗျ5ကြီးလုံးကိုတခါတည်းတန်းလာတာမဟုတ်ဘူးအဲ့ဒီဖိုက်တာတစ်စီးကရေဦးရနောက်ဘက်ကနေဟိုမြောက်ကိုသွားပြီးဆိုမှတခါပြန်လှည့်ပြီးတော့အရှိကိုပြန်ပတ်ပြီးတော့ပြစ်သွားတာဟုတ်ကဲ့ဗျအဲ့လင်းဝဲနေတဲ့အချိန်တုန်းကတော့အဖွဲတွေရောရွာသားတွေတော့များများရောထွက်ပြေးရ
လေချောင်းကနေပြစ်ခတ်တာနဲ့ပတ်သက်လို့ဖုံးအဆက်အသွယ်တွေပြတ်တောက်နေတဲ့အတွက်တေဆုံးဒဏ်ရာရှိတဲ့အခြေအနေကိုမသိရှိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်လေချောင်းကပြစ်ခတ်တာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးဇူလိုင်6ရက်နဲ့9ရက်မှာတိုက်ပွဲတွေ2ရက်ဆက်တိုက်ဖြစ်ပွားပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရင်တင်းမာနေတဲ့ပလဲမြို့နယ်ထဲမှာဆိုရင်လေဇူလိုင်လ10ရက်နေ့ကပလဲမြို့ကနေထွက်ခွာလာတဲ့စစ်ကောင်စီရင်နန်းတွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကအသေးပြောက်ရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်မနေ့ကဆက်လာတော့ကတည်းကအုံဆုံးပြီးတော့ပြည်ပချင်းလမ်းကြောင်းခွဲပြီးတော့သူတို့ထွက်လာတဲ့ခါမှာဒီတမောဘက်ကိုဥတီလာတဲ့ခါမှာကျွန်တော်တို့ကလမ်းကြောင်းဝင်ပိုင်းချိုတင်စီစဉ်ထားခဲ့တယ်ခင်ဗျာနော်တန်ကြီးနဲ့ကိုကုန်းကြောင်းမှာမိုင်းဆွဲလိုက်တာအဲမိုင်းချိုတင်စီစဉ်ထားတဲ့တိုင်းသူတို့ကကျွန်တော်တို့ရဲ့မိုင်းခွန်းထဲမှာရောက်လာတယ်လို့ကျွန်တော်တို့မိုင်းနှလုံးဆွဲလိုက်တဲ့ခါမှာ၈ကောင်စီဘက်က15ရောက်ချဆုံးပါတယ်ခင်ဗျာမိုင်းမဲဆွဲခဲ့တယ်ခင်ဗျာကျွန်တော်တို့ပြန်လည်းပြစ်ခတ်လို့မရခဲ့ဘူးခင်ဗျာသူတို့ဘက်ကတော့ပြစ်တယ်ကျွန်တော်မိုင်းဆွဲပြီးတော့ပဲပြေးခဲ့တယ်ခင်ဗျာအဲသူတို့မိုင်းဆွဲပြီးတဲ့အချိန်မှာဒီဘက်သူအရှိမမှာခြံခဲ့တယ်ညောင်ငုံရယ်ဒီတန်းကြီးရယ်မှာတော့လက်ကြံဖွဲ့တွေကတရက်တည်းနဲ့ပြစ်ဖောက်နေပါတယ်သူတို့ဖုံကုန်းဘက်ကိုထိုးသွားပြီးတဲ့ဖုံကုန်းဘက်မှာလည်းတရက်တည်းပြစ်ဖောက်ပြီးတော့ဝင်သွားပါတယ်အခုအချိန်ကြီးကတော့သူတို့ဘက်လည်းအတခုမှမလုပ်တော့ပဲငြင်းငြင်းချင်းဖြစ်နေပါတယ
်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိတယ်လို့ဒေသခံကာကွယ်ရေး PDF တွေကပြောပေမဲ့တေဆုံးတာနဲ့ပတ်သက်လို့တော့တီးခြားအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဇူလိုင်9ရက်ကြာသပတေးနေ့ကလည်းပလဲမြို့နယ်မင်းရွာနဲ့မွေတုံးရွာကိုစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ခဲ့ပြီးနေအိမ်တွေမီးရှို့ခဲ့တဲ့အတွက်ကြီးရွာ2ရွာကနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ပြီးဒေသခံအရသာ2ဦးမီးလောင်သေဆုံးခဲ့ပါတယ်စကိုင်းတိုင်းထဲကရင်းမာပင်မြို့နယ်မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းတာတွေဇက်တိုက်လုပ်နေပြီးပြန်ကြကြီးရွာကိုမီးရှို့ခဲ့တဲ့အတွက်နေအိမ်29လုံးမီးလောင်ခဲ့ပါတယ်။ဒ တပင်းမြို့နယ်ထဲမှာလည်းတောင်းတဲ့ချီတဲ့ဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပြီးနေရမပြန်နိုင်ပဲအစားအသောက်ရိတ်ခါနဲ့ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။မိုဘိုင်းအင်တာနက်တွေကိုလည်းဖြတ်တောက်ထားတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။နောက်ထပ်ဆက်လက်ပြီးထုတ်လွှင့်မှာကလည်းတိုက်ပွဲသတင်းဖြစ်ပါတယ်။ပဲခူးတိုင်းအတွင်းကကရင်အမျိုးသားအစည်းအရုံး KNU တပ်မဟာတုံးလှုပ်ရှားရာရောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNU တပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်တွေကကျေးရွာပေါင်း60လောက်ကကျေးရွာသား5000ကျော်လောက်လည်းထွက်ပြေးနေရပါတယ်။ KNU ထိန်းချုပ်ရာတပ်မဟာသုံးနယ်မြေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစားအသောက်နဲ့နေထိုင်ရာစေဝါအကူအညီတွေလိုအပ်နေတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ကပြောပါတယ်ဒီသတင်းကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ
်ကရင်မျိုးသားအစည်းအရုံးတက်မှာတုံထိန်ချုပ်ရနယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံကျေးရွာတွေကကျေးရွာသား5000ကျော်ဟာထွက်ပြေးနေရပါတယ်အခုချိန်ထိလည်းထွက်ပြေးနေရတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်နေထိုင်စားတောက်ရေးအရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
။ကျွန်တော်တို့ကစစ်ကြီးရတော့ပေါ့နော်ဒီဂျုံရက်ငါရဲ့နေ့ကလေးကနေပြီးတော့မှဟိုစက်ပြေရတော့ပေါ့နော်တိုက်ပွဲတွေရှိတဲ့အပေါ်မှာဒီကျန်းကြီးရဲ့ဒီညက်ကျက်အရာကကြတော့ဟိုပေါ့ငါဆောင်တော့ရှိနေပြီဒါပေမဲ့စက်ပြေနေရတယ်လို့ပြောတာဒီလိုရှိရင်လည်းဒီရန်ကုန်ဒေသမှာကလည်းရှိနေတာပေါ့ဒီဘက်ကကြတော့ဒီအိမ်ဒီပါတွေလည်းဖြစ်တယ်လို့မျိုးဒီတောင်းပါတွေလည်းစစ်ကြေးရှိမှုတွေလည်းဖြစ်တာပေါ့ဒီလိုကြည့်ရင်တော့ဒီဒီကစားတော့သူများများတော့တက်ပြီးပေးဆောင်နေရတယ်တက်မှဆောက်မှလည်းပေးနေရတယ်တက်မှပေးမှလည်းပေးနေရတယ်သူတို့ကသူတို့ရှိရင်တော့ဒီစာနာရိတ်ခါနဲ့အဓိကစီဝါဒီပေါ့နော်ဟိုကနေပါမှုအဲ့ဒီဆုံးကြင်ရတာပေါ့အဲ့ဒါအဲ့ဒါကြောင့်ဒီဒီလိုကရေပေါ်ဒီခပ်ပေါ်မှုတွေလည်းအဲ့လိုမျိုးပေါ့အခုဒီကနေ့ဒီကာနာလေးကံရစီဝါရနော်ဒီလိုရှိနေဒီအမြတ်ဆိုင်ရှင်နဲ့ဒီဟိုပါပေါ့နော်ဟိုစားတဲ့အဲဒီလိုကြီးလို့အဲ့လိုတာပေါ့ဟောကိုစစ်စင်မှုကတော့ဒီအခုဒီကနေ့ပေါ့နော်ကျွန်တော်တို့တက်မှာဆောင်းမတော့ပါဘူးတက်မှာပြည့်ရတက်မှာချောင်းရမှာလည်းပဲဒီစစ်စင်မှုကတော့အခုဒီသူနာအနာကောက်ပါနေကြတာဒီမြေကြီးချေပြီးပေါ့လား
ကျင်းခံရပါတယ်။ KNU ထိန်းချုပ်ရာတက်မတုံနယ်နေတဲ့ကစစ်ကောင်စီစခန်းတစ်ခုကိုဇူလိုင်လ2ရက်နေ့က KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်ကောင်စီဘက်ကလည်းအင်အားလုံးရင်းနဲ့ဝင်ရောက်လာနေတယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းရှိနေတာပါ။ဒီအတွက်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်တွေကကျေးရွာပေါင်း60လောက်ကဒေသခံ5000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။တက်မ6နယ်မြေဖြစ်တဲ့မြဝတီခရိုင်တွေကဝလီဒေသဘက်မှာလည်းစစ်ကောင်စီဘက်ကဥက္ကဋ္ဌစခန်းမကြရေးအတွက်စစ်ရင်အလုံးရင်းနဲ့တိုးပြီးတော့တက်လာနေတဲ့အတွက်လည်းဇူလိုင်လ9ရက်နေ့ကနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်ဘေးရှောင်ဒုက္ခသည်ဥယျပုံများလာပြီးမြန်မာပြည်ရင်းကဒုက္ခသည်တွေစီကိုအစားအစာအကူအညီတွေရောက်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်။နေရာဒီသားမှာအခြေတပြန်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အပေါ်မှာအခက်အခဲကြတော့အကူအညီတွေတဲ့လူတွေအနေနဲ့ဒီစိတ်ကြီးပို့ဆောင်ရေးမှာမလုံခြုံမှုကြမလို့ပေါ့နော်အဲ့လိုမျိုးအခြေအနေကြောင့်ခက်ခဲရှိတာပေါ့အချိန်နဲ့တည်းကပို့လို့မရဘူးပေါ့အမဒီနေစားမှာဆိုလို့ရှိရင်လည်းတကယ်ကြည့်လောက်ဝဒီဟိုပေါ့နော်ခိုင်းတဲ့အညီနဲ့အညီကဒီသားလောက်မှာပဲဟိုအကူအညီကတော့ရောက်တာပေါ့နော်နေမို့နေစားနဲ့ဝေတဲ့ညီကဒီသားဆိုလို့ရှိရတာအကူအညီတွေကရောက်ရှိဖို့မလွယ်ဘူ
းအခုဆိုရင်ကရင်ပြည်နယ်ထဲက KNU ထိန်းချုပ်ရာတပ်မ9ခုတည်းကတပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6စတဲ့နေမျိုးတွေမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကတိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်ပြည်နယ်တစ်ခုလုံးမှာတော့စစ်ဘေးရှောင်ဒုက္ခသည်တွေ3,900ကျော်ရှိနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ကြပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။က ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းလာပါပြီ။အမျိုးသမီးကဏ္ဍသုတစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ပထမဆုံးအနေနဲ့မက်ကင်ဖြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်။ပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ယူဘဲဒီမြို့မှာကလေးငယ်19ဦးနဲ့ဆရာဆရာမ2ဦးသေဆုံးခဲ့ရတဲ့မူလာရန်ကျောင်းဝင်းတဲ့တနတ်သမားဝင်ရောက်ပစ်ခတ်မှုကလူများအတွက်ထိတ်လန့်စရာဖြစ်တယ်လို့ကျောင်းနေအရွယ်ကလေးငယ်တွေရှိကြတဲ့မိခင်တွေအတွက်စိုးရိမ်စိတ်တွေပိုဖြစ်လာစေပါတယ်။စာသင်ကျောင်းတွေမှာလုံခြုံရေးပုံမှန်ကောင်းမွန်အောင်စီစဉ်ဆောင်ရွက်ပေးဖို့လိုလားတဲ့မိခင်တွေရှိသလိုတနတ်ကင်ဆောင်ခွင့်အခွင့်အရေးကန့်သတ်ထိန်းချုပ်တင်တယ်လို့ယူဆသူတွေလည်းရှိကြပါတယ်။အမေရိကန်ပြည်ထောင်စုတဝန်တနတ်ကင်အကြမ်းဖက်မှုတွေတနည်းတခြားတိုးလာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမိခင်တချို့ရဲ့အမြင်တွေကိုလည်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဖြူတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီနေ့2022ခုနှစ်ပထမ5လအတွင်းမှာပဲလူလေးရောက်တဲ့အထက်ဒီကေထန်ရဓမ္မမုတ်သိဆုံးရတဲ့သနက်ကိုင်အစံဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့သနက်ကိုင်ဂျန်ဖတ်မှုနဲ့ပတ်သက်ပြီးသုတေသနဆင်းပြစုထုတ်ပြန်ပေးနေတဲ့ Gun Violence Archives အဖွဲ့အစည်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းသိဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရနေကြပါပါတယ်။မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းဆုံဆိုင်တစ်ခုမှာသနက်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးသိဆုံးခဲ့ရပြီးဆယ်ရက်အကြာမှာပဲ Texas ပြည်နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အစမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပိုးပြီးတော့စိုးရိမ်လာကြပါတယ်။ Texas ပြည်နယ် Louis Way မြို့မှာနေထိုင်တဲ့ကလေးလေးယောက်မိခင်မမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားသေဆုံးရတဲ့အတွက်စိတ်နှကောင်းဖြစ်ရစိုးရိမ်ပူပန်ရတယ်လို့စာသင်ကျောင်းတွေမှာလုံခြုံရေးအားနည်းတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါတယ်
။အခုလက်ရှိဖြစ်တော်တဲ့ပုံမှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးတွေအတွက်လည်းပေါ့နော်သူများကလေးတွေအတွက်လည်းစိတ်မကောင်းဖြစ်တဲ့ဒီဖြစ်တော်တဲ့ဖြစ်ရပုံမှာပေါ့နော်။နောက်တစ်ခုကဒီအခုဖြစ်တော်တဲ့မြို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းမြို့နယ်ဆက်လေးဆိုတော့ကြုံကြုံမှုအပိုင်းမှာသူကအရန်အားနေတဲ့ဟိုပုံမှန်ဆိုရင်ဒီဘက်ချက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေနဲ့မျိုးကြတော့ Dallas အပိုင်း Louis Way အပိုင်းထဲမှာကြတော့အကြောင်းကအရန်ဆေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော့ပြီးပကလေးရနေဟိုသူတို့ဒီအကြောင်းမျိုးတော်တော်စေးပြီးလှုပ်လိုက်တယ်ဒီကလေးတွေအခံတော့ဖို့ပဲစေးပြီးတကသုံးခုရှိတယ်ကလေးကိုကိစ္စတစ်ခုအကြောက်တော့ဖော်ရင်တောင်မှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကိုကင်မရာကနေသူတို့ကြည့်တယ်ဟို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတည်တယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတဲ့ဘာတွေဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တော့မရဘူးပေါ့နော်ဘလို့သူဒီဒီအကြောင်းဒီကောင်လေးရာဒီတနေ့ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားစရာဖြစ်တယ်လုံခြုံရေးတအားအားနဲ့ဦးဖြစ်တော်နဲ့ဒီကျောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီတော်တာကလေးတွေက
ပြီးရင်မိနာထဲမှာပဲတနက်ကင်ဖြစ်ခတ်မှုကြောင့်လူ10ဦးသေဆုံးရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းတာချားပြီးတော့ဖြစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ကြောင့်ပဲတားနေသမီးကိုနှစ်ရက်လောက်ကြောင်းမဖို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးတွေအတွက်ကိုမိဘတွေနေရာနဲ့ဝင်ပြီးတော့ဟိုခံစားပုံချင်းစားတဲ့စိတ်နဲ့အမတို့အရင်ကစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်အခြေအနေမျိုးတွေနောက်ထပ်ဖြစ်မလာနိုင်လို့မပြောနိုင်ဘူးလေပို့ပြီးခဲ့တဲ့ဥစ္စာကတော့အောက်တိပတွေပါရမပြီးသေးဘူးလေညီမဒီအမတို့ဘက်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့အာဝင်လာတော့လေအမတို့တော်တော်ဒီနေ့မှဟိုမွန်းကျက်တယ်ဒီကကိုယ့်မြန်မာပြည်အရေးမှလည်းလေအမတို့ကဟိုမွန်းကျက်နေတဲ့အခန်းကြီးကလည်းရှိထားတော့လေအခုဒါထပ်ဖြစ်တဲ့အခါကျတော့ ตลอดเลยมารู้จริงๆมันไม่เข้าจริงๆมาดีละก็ไม่มาพิจารณาเส้นทางว่าก็ไม่มาพิจารณาตลอดอยู่จีมาว่าอะไรที่แบบไอ้แม่ดีตรงนั้นเนี่ยมีว่าฮัลโหลทำไมพี่ลงนู้นเสียชาอะไรที่มุกเสียเนี่ยลุล่าเป็นทางเนี่ยคู่มาตลอดอยู่พิจารณาสุดเลยขาดใจเลยเอามารู้เลยตลอดเลยว่าเราทำได้อะไรบ้างเนาะจริงๆว่ามันจะเลยลงนู้นไม่ใช่ตลอดเราทำได้อะไรบ้าง
อเมริกาที่เอาซูมาจีเน่พิพากษาเกเรตั้งแต่การเปิดขึ้นมือเร่นักศึกษาเนี่ยซาเดนเจ้าหนี้มาจงเงียบเฉยๆดูที่รู้ตั้งแต่การจะทำมือกุศลยิ่งพิสูจน์ชัดเลยการศึกษาวิกอพยพกับพยาบาลที่พ่อเยสเซียนยาหนุ่มเงเรนนั่นเองนั่นเท่านั้นเสกคนเอกเจ้ามีพิการมือบ่าวเสกเจนชีเกียกันเองพิการเรนนั่นเท่านั้นเสกคนเอกเจ้ามารอต้องจะเลี้ยงดูแลเกี่ยวกันเลยดาวเจียนเพื่อที่พิการเรนเนี่ยไปงานซาลู
ซาเดนเจ้าหนี้มาตั้งแต่การพิการมือที่ดีตาตาปูบิโรมีอะไรบ้างที่เชนดูรีสันมาเชียเอามาด้าสินายเนี่ยพอมาเมื่อวันทุกดูการอ่ะแต่เชนเนี่ยอยู่ตั้งแต่เดียวเชียนิวเม็กซิโกพี่เนี่ยมาในไทยดูมาช่วยได้ไหมโอ้ปัจจุบันเนาะที่เกิดสายอะดูลุงยูสักเช็คคนเป็นเนี่ยอะไรพอเนาะสักเช็คแต่พี่เนี่ยเขามาด้าเนี่ยอะไรเสียหาอะไรเมื่อวันตะคุบเนาะมาแต่สุดเลยนะเพราะด้าเลยพี่เนี่ยเขาก็ไม่ได้มาอยู่ที่นี่แต่ถ้าท่านพี่มาที่เดียว ไม่ได้ตลอดไปปอนเนาะเช่นเราเช่นแบบปกติอะไรที่เนี่ยแต่ไม่มาก็ยี่ต่ายยี่ต่ายอยู่รู้ที่เนี่ยนั่นคือว่าอามาตุลีสุวิชินลาคิเลสโรจ้ามานั่นแหละแต่จริงตรงนั้นจริงเราเทรลเลอร์ไงจำนวนยี่ต่ายที่แคมป์สุดท้ายอะปอนเนาะโอ้บุลคอมเลยดีกลิ่นมาดีใจอยู่เขาเนี่ยกูเทท้าไปจุดเด่นที่เสียใจหายจะกูมาคิดเนี่ยฮัลโหลมาหรออยู่สาวเนาะ มาเรื่องเก่ามาเรื่องทุเรศด่าเราเยอะจังที่เก่งเนาะด่าที่ดูแล้วว่าสุดเลยแต่ไม่เก่งเลยด่าที่ดูแล้วว่าสุดเลยแต่ไม่เก่งเลยฮัลโหลมูดาเรนคลีที่ไหนเนี่ยไอ้เจ้าหนี้มาน้องเราพยายามเจ้าหนี้มาพับเลยที่อินโนเซนต์ที่เด็ดลุยอะโอ้น้องที่ดูกิสานี่เนี่ยเจ้าเนี่ยจะสินซาลุยเอาเออมาเรื่องเปรียบเทียบกันนะตะคุกะตะคุกคือเราเต้นเนี่ยบีสุยานี่เนี่ยอ๋อแต่สัญญาฮัลโหลสเต็กมาชีเอลุจิเอโรอันนั้นตัวอย่าง ถ้าอีกน้องลุงเนี่ยถ้าลุงอันนี้ไปหักกิสานั่นคือว่าพัฒน์ที่เราที่สอดที่ไรเฟิลดีดีลุงยูปอนอ่ะที่สับตันนั่นเองเจ้าจ้าบาสุนอ่ะถ้าอยู่กับลูกคุณอยู่อ่ะตัวฮัลโหลคุณอะไรกันเนี่ยเด็ดเด็ดเด็ดเด็ดเด็ดส่วนอันนี้อยู่ไปดีเลยค่ะที่เกี่ยวกับตัวว่าคอนเสิร์ตที่มาไปก็ยังดีอ่ะไปคุณคุณยี่สิบเก้าลูกเสียงเลยเบ้ยที่คุณยี่ปอมาเปลี่ยนเลยปีโต
โอ้ปลุกเราเองปลุกเขาไม่ได้สักฮาร์ดสินะกูสินะเป็นยังไงมาหรอกูจะอุ่นเอ็มยังไงอยู่ซะไม่ได้ที่เราซื้อมาตั้งแต่กูรวยกูเวียอยู่ตรงลุยยานี่อะไรกูอาจารย์ด่าตะคุกที่กันตายอะไรไหมดูมาช่วยเต็งอ่ะเพียวไปเลยแต่ที่กูพิเศษไม่กี่ก็เราพิจารณาแล้วต้องสู้ว่าไม่เป็นนี่แหละกองทุนเลยตอนนั้นมาช่วยนายมุสลิมเลยกูมาอาเพียงโอ้ที่เราเนี่ย
ถ้าทำไมถึงไม่ได้ไปถึงมาลุยย้ายปีสี่เลยตั้งแต่ตีกูว่าเป็นเมษาจะเช็คเป็นมาจะต้องทัดเดียหามิวลาส่วนนี้มาสู้บอกว่าที่เอาเงาตีเลยค่ะสุดโต๊ดดีแต่ย้ายมาเป็นอ๋อเว้นระยะเลยใช่ไหมต้องเว้นระยะคู่ไปที่ดีกรีสูงเลยใช่ไหมล่ะเช่นในที่รู้ตัวเองนี่ทำไมต้องเว้นนั่นแหละต่อเอาปีเลยปีเอาเด็กขาดเลยเสกเอาเนี่ยพี่เด็กขาดจ้าเราพี่เช่นเด็กขาดจ้าทัดเดียพี่เด็กขาดที่เกลี้ยงจุดใดต่อเลยยังจะเสียกำเนิดกลี ดายุไม่ยัดตั้งไงมุสุชินถ้ากูพี่ออกมาบ้ามาจะเอาเปล่าจ้ะบ้าจะเอามาเปล่าจ้ะมุสุชินถ้าพี่กูพี่เชี่ยไม่กี่ซาสุยาเนี่ยเนาะฮัลโหลตั้งสัญญาดีที่เนี่ยสุยาเรื่องเนี่ยก็ลูกกูลูกว่าไม่กี่ซาลูกกูเชี่ยมาสิเลยเป็นเนี่ยกูตั้งสัญญาเลยเหรอเข้าใจไหมล่ะอ๋ออารมณ์มาต่างเลยสิฮัลโหลพี่ดีจ้าเลยไปที่กี่ซาพี่เชี่ยไปบ้าสุบิดาวกูตั้งสัวไม่สุยาจะเลยลูกกูลูกว่าไม่ลูกกูลูกว่ามามาที่แกกูลู ตอนนี้กูเลือดตรงตาลูกพี่อาเจี้ยนเนี่ยดูดีกูอาจารย์ไปพิจารณาไปกูรอที่เรียกอย่างเทิงโชยาเลยไหมลูกแม่ติดเอางานเลยเปลี่ยวไปเลยเทิงโชลูกยาหนังเย็นเนี่ยอยู่เทิงโชลูกไม่ยาเลยยาเลยไม่ใช่เอาลูกว่ามาบ่เนาะที่ตาวันเสียดูเย็นเนี่ยบ่ที่เรามีโอ้โหแล้วเนี่ยกูเลือดตรงตาลูกตาแล้วเนี่ยกายเดียวเลือดตรงตาไหลเดียว แต่ที่กายเราเราได้หาเรื่องบ่เนาะโอ้เทิงโชว์ปุ๊บย้ายดูอะไรบ่เนาะแต่ถ้าเกิดคุณกันตาเวงเมื่อสุดเลยหาบ่มาเลยสีทาโรลีที่เลือดตรงนั้นเราได้หาเรื่องบ่มามาลูกไม่เท่าแข็งบ่เนาะถ้าสิ่งเนี่ยอยู่บ้านเดียวมูลานิชเอาเปียกขมูนเอาไปแต่ในกิจกรรมวิสัยยาอุเบกุกันแต่เทิงโชว์ได้เลยลูกผู้ที่อาเป้เจ้าสุดได้เลยปูมูเจริญลาบาร์เลย
American Diazuma, Klinger Rene, Sejo Tetri, Tisonia, Italian Rema, Tanakan, Japamuizal, Tisomuga, Adika, Sound Kupini, Surago, Tudina, Singan, Tetrigal, and Three Dinibari. Gun Violence Archives Apoye, Singa, Dinete, Tanaka, Japamuizal, Tisonia, Sejo Tet, Naya Winchin Shibari. Dilo Tisomu, the Chuba, Aninama, a little bit of the Nabu. ဆိုရင်ကစားရေးမတော်တဆပြေးဆုံးရတာရှိတယ်လို့ပြောရလဲတနေရွယ်ချက်နဲ့ဖြစ်ခံမှုတွေကြောင့်ပြေးဆုံးရတာပါဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်မဲ့ဒီနေရီဒီလိုမတည်သင့်တဲ့ပင်ရရတဲ့သနက်ကဲအကြမ်းဖက်ပြစ်ခတ်မှုတွေကိုတော့ခရီးရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အနေနဲ့စူရာဘိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုကျွန်တော်လည်းရနာမယ်ဒီပါရှင်ကျွန်မဆုံးဖြတ်ချင်ပါရှ
ကံပြည့်ပြည့်ပြရတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်အခုဆက်လက်ပြီးထုတ်လွှင့်မယ့်တုတ္တဆုံလွင်အမေရိကန်တခွင်အစီအစဉ်မှာတော့ပြစ်ကတ်မှုတွေဖြစ်ပွားတဲ့အီလီနိုက်ပြည်နယ်ကိုဒုသမ္မတသွားရောက်အားပေးခဲ့တာမိုးကောင်၆တွေ့တဲ့တန်းကိုအမေရိကန်အနောက်ပိုင်းမှာရင်ဆိုင်နေရတာကိုဗစ်ကာလဆရာဝန်တွေရခဲ့တဲ့စိတ်တမ်းရဘယ်လိုကူစားမလဲစတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အင်းလိုက်ပြည်နယ်ဟိုင်လန်ပါက်မြို့ကပြခတ်မှုအတွင်းထိခိုက်သူတွေအတွက်ရည်စူးပြီးတော့ဆွေရအဆောက်အဦတွေမှာစနေနေ့အထိအလန်တိုင်တွေကိုတိုင်တဝက်ရှော့ချလွင့်တူဖို့သမ္မတဂျိုးဘိုင်ဒန်ကညွှန်ကြားထားပါတယ်။ဒုသမ္မတကမလာဟဲရစ်လည်းခင်မွန်းဖြစ်သူနဲ့အတူဟိုင်လန်ပါက်ကိုရောက်ရှိပြီးတော့ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။လက်နက်ကင်ဆောင်တွေတင်းကြပ်ရေးပြူလူလာတဲ့ဒီမိုကရက်ဆွေရကတော့တနက်အလွယ်တကူဝယ်လို့မရအောင်ဥပဒေပြဋ္ဌာန်းဖို့တောက်လျှောက်ပြောလာတာ
ပါ။ All agreeing that we got to be smarter
as သူကဘလို့လက်နက်တွေဝယ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့သိချစစ်ဆေးကြရပါမယ်။အဓိကကတော့ခြေမုံရေးတနက်တွေနဲ့ပတ်သက်ပြီးအလုံးကအလေးနဲ့ထားကင်တွေရမှာပါ။ဒီလိုလေးနဲ့ထားကင်တွေဖို့ကလည်းအခြေအနေတွေကတွန်းအားပေးနေပါတယ်။အခုလိုမျိုးအဖြစ်ပြဟာဘယ်နေရာမှာမဆိုဖြစ်နိုင်နေဆိုတာကိုတနိုင်ငံလုံးကနားလေသဘောပေါက်တင်ပြီးတော့ဘာကြောင့်ခုလိုပြစ်ခတ်တာတွေမဖြစ်အောင်ဆောင်ရွက်ရမယ်ဆိုတာကိုအတူတကွရက်တူတောင်းဆိုတင်ပါတယ်။
ဒီကတူတနသမားဟာချေမွန်ရေးရိုင်ဖယ်အပါဝင်တနက်၅လက်ကိုတရားဝင်ဝယ်ယူခဲ့ပါတယ်2019ခုနှစ်အတွင်းသူဟာကိုကိုကိုတေချောင်းကြံဖို့နဲ့အကြမ်းဖက်တပ်ဖြတ်ဖို့အချင်းချောက်မှုတွေကြောင့်သူ့အိမ်ကနေရဲစခန်းကိုဖုံးဆက်အကြောင်းကြားခဲ့ရပြီးရဲတွေလည်းလာရောက်စစ်ဆေးခဲ့တာပါအခုလိုနောက်ခံရာဇဝင်ရှိသူတွေလည်းအလွယ်တကူတနက်ဝယ်ယူနိုင်တာဟာဒီလိုပြဿနာမျိုးဖြစ်စေဖို့ပိုလားလာများစေတယ်လို့ဆိုပါတယ်ပြစ်ခတ်မှုအတွင်းကလေးတွေနဲ့အတူပြေးခဲ့ရတဲ့Alexander Sandoval ကသူ့အဖြစ်အကြောင်းကိုခုလိုပြောပါတယ်
You saw people fall to the ground and people run and immediately
လူတွေလဲကျသွားတာကိုတွေ့ရတယ်ပြေးသွားတာကိုလည်းတွေ့ရတာကြောင့် Alex နဲ့ကျွန်တော်ညီငယ်တော်ဘီတို့ကခေါ်ပြီးတော့ပြေးရပါတယ်ပြီးတော့နီနာဆန်တကားဖြတ်ပြီးတော့တခြားသူတွေနဲ့တူဝင်ပုန်းခဲ့ရတာပါအခြေအနေကိုစောင့်ကြည့်ပြီးထပ်ပြေးဖို့လည်းကြံရပါတယ
်ဒေသခံ Lindsay Laurie ဟာသူရဲ့၄နှစ်နဲ့၆နှစ်အရွယ်တမီးနှစ်ဦးနဲ့အတူလွတ်လပ်ရင်းတွေကပြစ်ခတ်မှုဖြစ်ပွားရနေတဲ့တဝိုက်မှာအချင်းချင်းမြစ်တာထားဖို့သတင်းစကားပါတဲ့အနေနဲ့မြေပြူနဲ့ပုံလေးတွေဆွဲနေတာပါသူဟာချီကာဂိုကနေကလေးတွေအတွက်ပိုလုံခြုံဘေးကင်းမယ်လို့မျှော်လင့်ရတဲ့ Highland Park ကိုပြောင်းလာတာပါလွတ်လပ်ရင်းတွေချီတက်ပွဲမှာသူလည်းပါဝင်ပါတယ
်ခုမှဖြစ်မိတဲ့ဂျူနာစိတ်အားလုံးကိုမျှဝေပေးရပါသူတို့ဒီနေရာကိုပြန်လာခြင်းအခုလိုဆွဲထားတာတွေကိုတွေ့ရင်ပြုံးမိကြမှာပါမဲပေးဖို့ကိုလည်းနှူးစော်ပြီးသားဖြစ်ပါလိမ့်မယ
်တနက်သမားဟာအဆောက်အဦအပေါ်ကနေလူအုပ်သေးကိုအချက်80လောက်ပြက်ခတ်ခဲ့တာကြောင့်လူပေါင်း9ဦးထက်မနည်းတစ်ဆုံးခဲ့ပြီး3ဒါဇင်ကျော်ဒဏ်ရာရသွားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကအကြီးဆုံးမိရေကန်လဲမိုးကောင်ရေရှားတဲ့ဒဏ်ကြောင့်ရေတွေယုံနေလာပါတယ်ဒေသခံတွေကတော့အထူးသဖြင့်နွေရာသီမှာအပျော်စီးမော်တော်ဘုတ်တွေနဲ့လာရောက်လေးရှိကြပေမဲ့ခုအခါကားနဲ့ဆွဲလာတဲ့မော်တော်ဘုတ်တွေတောင်ရေချဖို့အခက်အခဲတွေရှိလာပါတယ
်
မိရေကန်ကိုလာတာ15နှစ်လောက်ရှိပါပြီအခုလိုရေတွေခန်းလာတာမြင်ရတော့စိတ်မကောင်းဖြစ်ရပါတယ်ဒါပေမဲ့လည်းလာလို့ရနေသမျှတော့ဆက်လာနေမှာပါ
အရင်ကလည်းပူပြင်းတဲ့ရာသီမှာအခုလိုရေလျော်နေလာတာမျိုးဖြစ်တတ်ပါတယ်။ဒါပေမဲ့လည်းဒီတစ်ခါ၆တွေရာသီကတော့အလွန်ဆိုးရွားပြီးတော့ဘလောက်ကြာမှန်းမှန်းမခံမနိုင်ဘူးလို့ဒေသခံတွေကပြောပါတယ်
။ The elevation is the lowest. ဒီစာပြင်သွင်းတဲ့1930ခုနှစ်တွေကစလို့ခုချိန်ဟာရေအကြမ်းဆုံးဖြစ်နေပါတယ်။မကြုံဘူးလောက်အောင်ကိုနေ့တိုင်းရေတွေတစားတစားခံပါပါတယ်။
အမေရိကန်နောက်ဖက်ချမ်းမှာနှစ်20လောက်မိုးခေါင်6တွေ့လာတာမျိုးဟာအရင်ကမကြားဘူးခဲ့ဘူးလို့ရာသီဥတုဆိုင်ရာပညာရှင်တွေကပြောတယ်လို့လူတွေဖန်တီးတဲ့ကဘာကြီးပူနေလာမှုကလည်းဒေတာအပေါ်တက်ရောက်မှုရှိခဲ့ပါတယ
် Every day someone's ripping a drive off because last
နေ့စဉ်နေ့တိုင်းမော်တော်ဘုတ်တွေပြက်စီးပါတယ်တပတ်အတွင်းတပေဒါမှမဟုတ်နှစ်ပေရစ်ကြတဲ့ကြလာတော့ကြောက်တုံးကြောက်ခဲတွေကိုတိုက်မိကုန်တယ်လို့မော်တော်ဘုတ်တွေလည်းကြောက်တုံးတွေပေါ်တင်းကုန်ပါတယ်
ပူပင်ခြောက်သွေ့မှုကြောင့်မြင့်စေခန်းခြောက်ကုန်တဲ့အချိန်ထဲမှာပဲအနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊အရီဇိုနာ၊အော်ရီဂွန်၊နီဗာဒါ၊ကော်လိုရာဒိုပြည်နယ်တွေမှာတော်မီအကြီးအကျယ်တောင်ကျွမ်းလင်းရှိပါတယ်ခင်ဗျာ။ရေဘော်လင်းရဌာနကဒေါက်တာအယ်ဖရက်ဒူ အက်စတူအာဟာကယောဂကာလအတွင်းယောဂကုသမှုတွေအစမတန်များပြားနေခြင်းတို့ကနယူးယောက် Elmhurst ဆေးရုံမှာအိမ်မပြန်မဲ့ညာဤပြီးတော့အလွတ်လွတ်ပါရယ်အဲ့လိုအချိန်တွေဟာဝန်ထမ်းတွေအတွက်အပင်ပန်းဆုံးကာလဖြစ်ပေမဲ့လည်းတော်တော်များများကတော့ဒီလိုအချိန်တွေဟာလုပ်ငန်းဝင်ကဝန်ထမ်းတွေကြားပိုးပြီးတော့စီးလုံးစေတယ်လို့ဆိုပါရယ်တချို့ COVID လူနာတွေဆိုရင်ဆေးရုံမှာလနဲ့ချီကြကုသပေးနေရတယ်လို့ဒေါက်တာ Estura ကပြောပါရယ်
You know, he came in one of our many ways.
သူကကိုဗစ်ကာလအတွင်းရောက်လာတဲ့သူတွေကတယောက်ပါ။ကံမကောင်းစွာနဲ့ပဲသူကဆေးမထိုးထားတော့အခုဆိုရင်အသက်ဆက်ရှင်နေအောင်အထောက်အကူဆက်တွေတက်ပေးထားတာသတင်းပတ်ပေါင်းတော်ကြာနေပါပြီ
။ဆေးရုံပြင်းထန်လူနာကုသဆောင်ဟာအလွန်ကျဉ်ပြီးကဒင်းရှစ်လုံးသာဆက်ပါတယ်။အလွန်နေတိုင်းမကောင်းဖြစ်သူတွေကအခြေအနေအဆိုးဆုံးလူကိုသာနေရပေးတာပါ။အမြဲလုံလုံလဲဒီခန်းကပြည်နေတတ်ပါလေဆေးရုံတွေမှာလူနာရီတင်နာမကဆရာဝန်တွေလူနာသူတွေလည်းအချင်းချင်းကြားစိတ်ဖိစီးမှုတွေကိုပွင့်ပွင့်လင်းလင်းပြောပြရင်းစိတ်ဖိစီးမှုတန်ကိုရှော့ချကြပါရယ်ဆေးရုံတက်လူနာတွေတည်ဆုံးတာဒါမှမဟုတ်စိတ်လုံရှားစရာအဖြစ်ပြက်တွေကြုံကြတိုင်းကျန်းမာရေးဝန်ထမ်းတွေအားလုံးဆုံရပြီးတော့ဂုလိုပုံမှန်တွေဆွေးနွေးကြပါရယ်မိသားစုနဲ့ခွဲခွာနေရချိန်မှာယောဂကုသခံရမှာကိုတော့စိုးရိမ်မိတယ်လို့ဒေါက်တာကွန်ဒိုလင်းကုလေးကပြောပါရယ်
Like I'm so scared. ဒီမကောင်းဖြစ်မှာကိုတော့ကြောက်မိပါတယ်။ကျမတို့လိုကျန်းမာတန်းဆွဲတဲ့လူတွေအများကြီးဆေးရုံရောက်တာကိုတွေ့လို့ပါ။အ
ခုခါမှာတော့ယောဂကုသမှုညွန်နေလာတာကြောင့်ဆေးရုံတွေမှာပိုးရုံကလောက်လူသိမ့်မများတော့ပါဘူး။2020 February 29ရက်ကနေဇွန်လ1ရက်နေ့အတွင်းနယူးယောက်မှာလူပေါင်း 18,000 ကျော်တည်ဆုံခဲ့တာပါ။အဲ့ဒီအချိန်တုန်းကဆိုရင်ဒေါက်တာ SGR ဟာအိမ်ကဇနီးနဲ့ကလေးနှစ်ဦးယောဂကုသမခံရစေဖို့အိမ်မပြန်တော့ပဲဆေးရုံမှာပဲအိပ်ခဲ့ပါတယ
် I think that took a
အဲ့ဒီအချိန်ကဆိုရင်စိတ်ထဲတော်တော်မကောင်းဖြစ်မိပါတယ်မိဘတဦးအနေနဲ့အိမ်တော်ဦးစီးအနေနဲ့မမမမရက်မိတာနဲ့အကာအကွယ်ပေးရမယ့်အချိန်မှာလာပေါင်းများစွာကိုဟာသူတို့အတွက်အန္တရာယ်တရက်လို့ဖြစ်နေခဲ့တယ်လို့ခံစားရပါတယ
်အဲ့ဒီနောက်ဆေးရုံကိုလူရန်ထားတဲ့အနီးနားကအခန်းတစ်ခန်းမှာ6လကြာတီးကြနေထိုင်ခဲ့ပါတယ်ဆေးရုံမှာအရေးပေါ်ကုသဖို့လိုရင်လဲချက်ချင်းသွားနိုင်အောင်ပါ
Really nobody, nobody does this for.
ဒုက္ခမှာချီးကျူးခံခြင်းလို့ပတ်စံပိုလိုခြင်းလို့လူသိခံခြင်းလို့အခုလိုလုပ်ကြတာမဟုတ်ပါဘူး။လူစွမ်းကောင်းတွေအဖြစ်အခွင့်အရေးလိုခြင်းသူတွေအဖြစ်မဟုတ်ပဲအင်မတန်မှကိုလုပ်ငန်းပေါ်နှိမ့်မြုပ်ထားတဲ့စိတ်နဲ့ကိုယ့်အလုပ်ကိုမဆုံးမနစ်ဇွဲနဲ့လှုပ်ဆောင်ခဲ့ကြတာပါ။
အခုကမှာတော့ကိုဗစ်ကာလစီးမင်းစီကံတွေကိုပဲဖြတ်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့တာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆကြဖို့အခုလိုသတိပေးပါရစေ
။ Trend ကြ Rate ကြပါတော့အရင် Relief ဖြစ်တဲ့စိတ်အေးရပါ့။အခုဆိုရင်မိသားစုနဲ့ညီနဲ့ကိကနေလို့ရတယ်၊သွားလို့လာလို့ရတယ်။ဆိုတော့ဟုတ်ပါတော့နော်ကိုဗစ်စီဇန်လုံးကတည်းကဆိုင်အန်အေယူစိတ်ကဖြစ်စင်းသက်တာပေါ့ကိုဗစ်ကတော့မပြီးသေးပါဘူးဖြစ်နေမှာရှိပါသေးတယ်ရိတ်သာကြတာဟိုတတိတော့မပေါ်ကြစီချင်ပါဘူ
းအခုအခါမှာတော့ကိုဗစ်ကာလစီးမင်းစီကန်းတွေကိုဖျက်ဖျက်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့အားလုံးကစောင့်မျှော်နေကြတဲ့အချိန်ထဲမှာပြည်နယ်တချို့မှာလည်းစီးမင်းစီကန်းတွေပြန်ဖြေလျှော့လာနေပါပြီခင်ဗျာ
အခုဆက်လက်ထုတ်လွှင့်မှာကတော့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။နေ့စဉ်စားတုံးနေတဲ့စီဟာလူတွေအတွက်ဘလောက်ရေးပါသလဲ။လူတွေအတွက်အန္တရာယ်ရှိတဲ့စီတွေကတော့ဘာတွေပါလဲ။ဓာတုပညာရှင်ဒေါက်တာခမောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတင်ဆက်ထားပါတယ
်။စီထက်သိနှံအထက်ကောင်းတဲ့မြန်မာနိုင်ငံမှာတခြားအခြေခံစားကုန်တွေနည်းတူစားတုံးစီဈေးတွေလည်းတက်နေတာဖြစ်ပါတယ်။မရှိမဖြစ်နေ့စဉ်စားသုံးနေတဲ့စီဟာလူတွေအတွက်ဘယ်လောက်အရေးပါပါသလဲ။ဓာတုပညာရှင်ဒေါက်တာသမောင်မျိုးကပြောပြပါမယ်နော
်။စီဟာကျွန်တော်တို့ခေါ်တဲ့ Hydrogen ကဘာလဲ။ကာဗွန်ရဲ့ Hydrogen ရဲ့ Oxygen ရဲ့
သုံးမျိုးပါတယ်သူဒီမှာ double bond ပါတဲ့ဟာတွေအများကြီး double bond ပါတဲ့ COH ပေါ့အဲ့ double bond ပါတဲ့ဟာတွေများတယ်ဒီဟာ unsaturated ဖြစ်ပါအသုံးကျနေတယ်ပဲ double bond ပါတဲ့နည်းတော့ saturated ဖြစ်လာတယ်အသုံးဝင်ဖို့ဒုက္ခပေးနိုင်ဘူးပိုများလာတယ်အဲ့ cyclocyte ချက်မှာနာကျွန်တော်တို့ပြောတယ် vitamin C ပါတယ် vitamin E အပြင်ကို mono unsaturated fat တို့ poly unsaturated fat တို့ saturated fat တို့ဆိုတော့ omega 3 omega 6 တို့ချက်ပါရှိတယ် C250 g တော့250ခွက်ခွက်ပေါ့238ရှိအဲ့ခွက်ထဲမှာ calorie ပေါ့1910ရှိတယ် calorie 2000နီးပါးရှိတော့အစီစားရင် calorie လက်အတိုင်းတက်အဲ့တော့ calorie တက်တဲ့အတွက်စီစားရရင်ကျွန်တော်အားရှိတယ်လို့ပြောကြတာ
။ဆက်ဒီစီမျိုးမျိုးတွေမှာပေါ့နော်မြန်မာနိုင်ငံမှာကတော့ဒီပဲစီနှမ်းစီတောက်များပါတယ်အခုနောက်ပိုင်းတော့ဒီစားအုပ်စီကိုတုံးလာကြပါတယ်။စီစားတာနဲ့လူမှာအဆီတွေကိုလက်စထရောပိတ်တာတို့ပါတော့ဒီယောဂါတွေပေါ့နော်ဟိုကနှလုံးယောဂါတို့ပါတော့ဒဲဟာတွေကဟိုအဆက်ဆက်ရှိတယ်ဆိုလူရဲ့စီစားဖို့နည်းနည်းဆိုးရွံနေကြပါတယ်။ဆိုတော့စီစားတုံးလာတဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဓာတ်ရုပ်ဖွဲ့စည်းပုံနဲ့ဆက်နွယ်ပြီးတော့ရှင်းပြပေးပါဆရာဘယ်စီကလူအတွက်တင့်တော်တယ်ဆိုတာမျို
းအဲတကယ်တကယ်တော့ recommend လုပ်တာအကောင်းဆုံးစီကတော့ olive oil ပန်းရစီကို recommend လုပ်ပါတယ်အဲပန်းရစီစားရင်အုံတော့လည်းအားကောင်းတယ်ဟိုခန္ဓာမှာလူအပ်တဲ့အာရလေပြည့်စုံသူ့အထက်ကိုပိုကောင်းလာတော့ဒီနောက်ပိုင်းမှာတွေ့လာတော့သောက်ပတ်တီစီပေါ့ဝေါ်ကြရတယ်ဒီဘယ်စီလို့ပါပါလဲအုံတော့အားကောင်းတယ်ကနလာဟွိုင်းဆိုတာ rich seed oil ကိုလည်းသုံး rich seed oil ကဘုမားကြီးမှရှိတော့ရှိတယ်ဘုမားတို့ဘယ်လိုခေါ်လဲလို့ဒီဘုမားကြီးကျွန်တော်ဓာတုပိတာဌာနမှာ rich seed ပို့သူတည်တနာလုပ်တယ်ဒါပေမဲ့ကျွန်တော် rich seed oil ပဲခေါ်ကြတယ်သူခိုးတာခိုးတဲ့ cholesterol ပေါ့ခိုးတဲ့ cholesterol ပါတဲ့စီတဲ့မှာစားအုပ်စီကပါအဲ့ဒါပြီးကျင်ဖို့ကျွန်တော်တို့က fatty acid saturated fatty ကသူကပုံများတယ်အဲ့ဒါကြောင့်သူကဆွေးကြောပိတ်တာတော့အန္တရာယ်အများကြီးရှိလို့ရတယ်နှလုံးရောဂါကဘာကာဒီယိုလော်ဂျစ်စ်တွေ2000မှာတင်ပြတော့အဲ့ဒီကောင်တွေကအန္တရာယ်ရှိနိုင်တယ်ဆိုတော့ပြောတာပါသူတို့အကြံပြုတာကတော့စားတော့ကုန်ဒီကိုမစားမနေတော့မနေနိုင်ဘူးဒီတော့စားတဲ့အခါမှာချော့တော့စားရမယ်လို့ပါလာပါတယ်ပြိပင်လာတော့မရှိ
ဆန်နောက်တခြားလူတွေသုံးဖို့အတွက်ပေါ့နော်ထုတ်တဲ့စီတွေထဲမှာအန္တရာယ်အရှိဆုံးစီကပါပါလိမ့်ဆန
်အန္တရာယ်အရှိဆုံးစီကတော့သုံးမျိုးရှိတယ်အခန်းမူရင်မှာခဲနလာပေါ့အဲ့ဒါကြီးရဲ့ကြီးဆိုတာအိန္ဒိယမှာအများဆုံးတော့တယ်ဒီထောပတ်လိုပုံမှာခေါ်တယ်ဒီလိုထောပတ်ရဲ့သတ်ခွက်လက်ရဲ့ဒီဟာတွေကိုအစီလို့ပြောတာပေါ့ဒီပစီပါပဲသူတို့တွေကအန္တရာယ်အစီဆုံးကသူ့နောက်လာလိုက်တာတော့ခုနလိုစာအုပ်စီပဲဖြစ်တယ်ခုထက်မှာတော့ fatty acid တွေပါပေါ့ fatty acid ကကျွန်တော် cross link တွေဖြစ်နေတဲ့ဟာ saturated fatty acid သူကလည်းနည်းပုံများအထက်ပတိအစစ်လည်းနေရှိဒါပေမဲ့အဲဒီစာအုပ်ကြီးဆိုတဲ့ဟာတကယ်တကယ်တော့စီတိုင်းလိုလိုပါပဲသူ့ထက်မှာပစ္စည်းမျိုးစုံပါတယ်ဗိုက်တာမင် E လည်းပါတယ်အိုမီဂါ3လည်းပါတယ်ကျန်တဲ့ဟိုဟာယာဖြစ်စီတဲ့ဟာလည်းပါပါတယ်သို့တော်လည်းသူ့စီမှာဒီ saturated fat ကအရင်များနေတာကိုသိရတော့သူ့အန္တရာယ်ရှိတယ်ဆိုတော့ဖျော်ဝင်ကြီးတွေကအားလုံးသတ်မှတ်ကြတယ်သူ့ကိုသတိထားတော့စားရမယ်ပြောထားတဲ့အဖြစ်တယ်ဘလောက်ပါလဲဆိုရင် C 216 g ရဲ့မှာ106 g မှာ saturated fat ပါဆိုတော့တစ်ခွလောက်က saturated fat ပါကျန်တဲ့ကောင်တွေကအဲ့လောက်မပါဘူး 20 g 2% 3% လောက်ပဲပါတော့ဒီစားအုပ်စီကအမှန်အတရကြီးတယ်ဆိုတော့ပြောကြပါလေစားအုပ်စီအပြင်ကိုတော့ကျွန်တော်တို့ဘုမာဒီမှာတစ်ခုဆိုတာညောင်းစီဆိုတာသုံးနေကြတယ်ညောင်းစီကတော့အတရရှိဆုံးပါခင်
ညောင်းစီစားပါပါလေဆရာ
ညောင်းစီကကျွန်တော်တို့ကဒီစားတော့ဆိုင်နေတော့အကျော်ဆိုင်နေလမ်းပြဆိုင်နေအကုန်လုံးကသူတို့ကြော်ချက်ပြီးရင်ပုံရတဲ့စီကိုညောင်းနဲ့ထုံပြစ်တယ်အဲ့ဒီပြစ်တဲ့ဟာကိုကျွန်တော်တို့ကဆက်လို့တော့ဖမ်းလိုက်တယ်ဖမ်းလိုက်တော့စီကအပေါ်မှာဆိုလိုက်ယူလိုက်တယ်ပြီးတော့အဲ့ဒီစီကိုသတ်ဆင်အောင်လည်းပြန်လုပ်လိုက်တော့ဆင်လိုက်တယ်ပြုလိုက်တယ်ဒါပေမဲ့သူက contaminator ကတ်နေတဲ့ top 60ဆိတ်ကြတော့ပျောက်သွားအောင်အဲ့တော့သူကလည်းပဲကြိုချက်လိုက်ရင်ပြီးတော့အကြောင်းထည့်လိုက်တယ်အနားထည့်လိုက်တော့မမကြီးကိုပို့တဲ့တန်းပြီးတရှိတယ်အဲ့ဒါဟာကိုကျွန်တော်တို့ကမြောင်းစီကိုခေါ်တယ်အဲ့မြောင်းစီကအကျော်တော့ခံတယ်သို့တော့အန္တရာယ်အမှန်ကြီးတယ်အဲ့ဒါတော့အန္တရာယ်အကြီးဆုံးပဲမမကြီးကမြောင်းစီလည်းအများကြီးရှိတယ်လို့ကျွန်တော်သိရပါတယ်ဒီအိမ်ရင်းနှားခြင်းနိုင်တာဒီအခုလေတရုတ်ကနေလာတယ်လို့ကျွန်တော်သိရတယ်
ဆက်ဆောင်းစီကြောင်းနည်းနည်းပြောပြပေးပါဆရာ
။ဆောင်းစီဆိုတာကင်းသီးဟင်းရစီထဲမှာပါတဲ့စီတစ်မျိုးပဲ။ဆောင်းစီဆိုတဲ့အပင်ကလည်းပဲသူကထုတ်လာ။ပန်းတော့ပန်းမယ်ဒါကအလီစစ်စီနင်းစစ်ဆိုတာသူနာမည်ရှိတယ်။အပင်ကလည်းပဲအသေးရဲ့အဲ့ကနေပြီးတော့ရတဲ့အစီကိုဆောင်းစီလို့ခေါ်တာပဲ။အဲ့စီထွက်ပြီးတာအနေနဲ့ဆောင်းစီကိုစိုက်တဲ့နိုင်ငံတွေအများကြီးရှိတယ်။မလေးရှား၊အင်ဒိုနီးရှား၊ဘရာဇီး၊အာဂျင်တီးနာတို့ဟာအများဆုံးစိုက်တယ်
။ဆောင်းစီအပင်အပြင်တခြားစီထုတ်တဲ့အသီးနှံဘယ်နှမျိုးတော့ရှိလဲပြောပြပေးပါဆရာ
။အဲစီထုတ်တဲ့အသီးနှံဥမာအပြင်ထောပတ်သီး။ထောပတ်သီးကိုစီထုတ်တယ်။သူ့ပတ်ဆိုအပြင်ကဖက်ကလည်းပဲထုတ်တယ်။ထောပတ်သီးကလည်းထုတ်တယ်။အဲကန်နူလာဆိုတာဟာ rich seed wine ပေါ့။အဲ့ဒါလည်းထုတ်တယ်။အဲ့ဒါတော့ကျွန်တော်လေးခေါင်းကျွန်တော်တို့ olive တန်လင်းစီကလည်းထုတ်တယ်။အဲ့တော့ကျွန်တော်တို့ coconut only ကလည်းထုတ်တယ်။ပေးပီးစက်ကလည်းထုတ်အမေရိကန်ကတော့ပေးပီးစက်စီကိုအသုံးများတယ်ကျွန်တော်တို့နှမ်းစီကြတော့တဲ့ပါအသုံးများနှမ်းကလည်းစီထုတ်တယ်ဘုံမပြရတော့သဘောကျပြေးပဲစီကိုသဘောကျလို့ပါပဲပြေးပဲစီလည်းထုတ်ပါလေကျန်တဲ့ almond oil ပါလည်းရှိပါလေ almond ဆိုတာကျွန်တော်တို့ဒီဘန်ဒါစီအဲ့ကလည်းထုတ်ပါလေဒီ rice bran oil ဆိုတာရှိပြီလားဒီခွဲလို့စီလည်းထုတ်ပါလေsunflower oil ဆိုလည်းရှိတယ်။ major seed စီကတော့ကျွန်တော်တို့ဟိုပါဒီပါအသုံးများပါခဲ့
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်သက်သိပ္ပံနဲ့နှီးတင်ညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်။
VOA American အတန်ကအတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ဩစာကြီးတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာတောက်ကြံနေမဲဆွဲပွဲမှာတနက်နေ့တိခါတာခံခဲ့ရတဲ့အတွက်တည်ဆုံသွားတယ်လို့ဂျပန်အရာရှိတွေကပြောပါတယ်။တနက်သမားလိုတန်းပြရှိသူကအသက်42နှစ်ရွယ်တက်ဆူရယာမာဂမ်မီဖြစ်ပြီးတော့ဂျပန်ကာကွယ်တပ် SDF မှာ၃နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ကြောင်းမစ္စတာအာဘေကိုမကျေနပ်တဲ့အတွက်တတ်ချင်ကြောင်းသူကရဲကိုပြောခဲ့တယ်လို့ NHK သတင်းမှာဖော်ပြထားပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေအလုပ်ကြံတတ်ပြတ်တာခံရတာအတွက်ကမ္ဘာခေါင်းဆောင်တွေဝမ်းနဲ့တုန်လှုပ်ကြောင်းပြောဆိုကြပါတယ်။ဂျပန်နိုင်ငံကိုတည်တဲ့သူအားလုံးတဲ့ချီယူကဲဆရာပါလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဝါရှင်တန်မှာရှိတဲ့ဂျပန်တန်ရုံးကိုတောက်ကြနေမှာပဲသမ္မတဘိုင်ဒန်တွားရောက်ခဲ့ပြီးတော့ဝမ်းနဲ့ချင်းမှတ်တမ်းမှာလက်မှတ်ရေးထိုးခဲ့တယ်လို့ဝမ်းနဲ့ချင်းအထိတ်မှတ်ဖြစ်တဲ့အမေရိကန်နိုင်ငံမှာအလံတဝက်လွှင့်ထူကြဖို့လည်းအမိန့်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပါဠိကျွန်းမှာတရင်ဒီတရင်ပတ်ထဲမှာကျင်းပနေတဲ့ဆက်မှုအင်အားကြီးနိုင်ငံ G20 အစည်းအဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တခြားနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ယူကရိန်းပေါ်မှာရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးတော့သူတို့အဓိကထားပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်နဲ့တခြားဒေသတွေမှာတိုက်ခိုက်နေတဲ့ရုရှားတပ်တွေကိုပြစ်မှတ်ထားဟန်တာဖျက်ဆီးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အမေရိကန်ကယူကရိန်းကိုနောက်ထပ်စီးရဲအကူအညီတွေပေးမယ်လို့ကြေညာလိုက်ပါတယ်။အလွယ်တကူရှေ့ပြောင်းပြစ်ခတ်နိုင်တဲ့အဆင့်မြင့် HIMARS လက်နက်ကြီးနောက်ထပ်၄ခုနဲ့အရင်ကယူကရိန်းကိုတခါမှမပို့ပေးဘူးသေးတဲ့155မမလက်နက်ကြီးကြီး1000ပေါင်ဝန်ယူကရိန်းအတွက်ဒေါ်လာတန်း400တန်းအကူအညီတွေပေးမယ်လို့အမေရိကန်ရာရှိတွေကပြောကြားလိုက်တာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charles Damock တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင်VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူပူးတွဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.